တော်ရှိမှာဗျာနိပညာတွေကကျွန်တော်တို့ခေတ်ရဲ့ပြောင်းလဲမှုကိုပုံမူမျှဆန်စေခဲ့ပါတယ်မြန်မာအမှုပညာနယ်ပယ် group chat တွေစီကသတင်းပေါက်ကြားမှုတွေကိုကြားနေရတယ်လို့အင်အားကြီးနိုင်ငံတွေကြားမှာလဲရွေးကောက်ပွဲမှာစလို့ထောက်လိုင်းရေးသတင်းတွေအလဲစီးပွားရေးနိုင်ငံရေးသမားတွေရဲ့ကိုရေးရာဇဝင်တွေလှုပ်ရှားမှုတွေအစုံခိုယူခံနေရတာကြောင့်ပြဿနာအလွန်များတဲ့ကာလတွေဆိုရင်မမပါဘူး digital ခေတ်ဟာအကောင့်နဲ့အစုနှစ်ခုလုံးကိုတည်ဆောင်လာခဲ့တာအမှန်ပါဒီတစ်ပတ်မှာတော့တိုးတက်ပြီးကြောက်စရာကောင်းတဲ့ခေတ်ကြီးကိုဘယ်လိုရင်ဆိုင်ရမလဲအောင်မြင်တဲ့လူအဖွဲ့အစည်းတွေစီကဘလို့အရာတွေကိုသင်ကြားသင်ပါတယ်လေစူတာတွေကိုလေ့လာကြည့်ကြရအောင်ပါလူအဖွဲ့အစည်းတွေဘာကြောင့်အောင်မြင်ခဲ့တယ်လဲဆိုတဲ့စာအုပ်ကိုရေးသားပြုစုခဲ့သူစာရေးဆရာတူကတော့ဂျူးလူမျိုးတွေဟာသူတို့ရဲ့သားသမီးတွေကိုဆယ်ကျော်သက်အရွယ်မှာကလေးကကိုခြေတော့ပေါ်ကိုရတ်တီနိုင်အောင်မောင်းနေကြတယ်ယောက်ျားလေးတွေဆိုရင်အသက်13နှစ်မိန်းကလေးတွေဆိုရင်အသက်12နှစ်ကစရယ်ဆိုပါတော့ဂျူးလူဖွဲ့စည်းတွေဟာသူတို့လောကတွေကအထူးကြုံဆုံးចောင်းသားចောင်းသူတွေကိုစုကြတယ်ထောက်လိုင်းကြီးနဲ့ပတ်သက်တဲ့တက်ကူတွေစီးပွားရေးလုပ်ငန်းရှင်ကြီးတွေနိပညာကျွမ်းကျင်သူတွေနဲ့ချိတ်ဆက်ပေးတယ် Facebook ကိုတီထောင်ခဲ့သူတွေဖြစ်တဲ့ Harvard တက်ကူចောင်းသားတွေကိုကြည့်လိုက်ပါအားလုံးဟာဂျူးလူမျိုးတွေဖြစ်ပါတယ်သူတို့မိဘတွေရဲ့နောက်ခံသမိုင်းတွေကိုလေ့လာကြည့်လိုက်မယ်ဆိုရင်Ukraine Jew, German Jew, Romania Poland Jew, Brazil Jew, American Jew လို့ခေါ်တဲ့ဂျူးလူမျိုးနောက်ခံအဆက်အသွယ်တွေစီကလာခဲ့ကြတာဖြစ်ပါတယ်။ဂျူးတွေရဲ့ထူးခြားချက်ကနိုင်ငံပေါင်းစုံကနေအမေရိကန်ပြည်ထောင်စုကြီးစီကိုပြောင်းရွှေ့လာကြတယ်။လူမျိုးရေးပေါင်းစုံမှုအောင်မှာသူတို့လူအဖွဲ့အစည်းကိုကြီးထွားအောင်လုပ်ကြပါတယ်။သူတို့ရဲ့ငယ်ပွားတွေကိုလေ့လာကြည့်လိုက်မယ်ဆိုရင်လည်းသူတို့ရဲ့ဘာသာရေးနဲ့လူအဖွဲ့အစည်းတွေကသူတို့ရဲ့အနာဂတ်ကိုထိန်းချောင်းရွေးချယ်ခဲ့တာဖြစ်ပါတယ်။Facebook တီထောင်ခဲ့သူတွေဖြစ်ကြတဲ့ Mark Zuckerberg, Eduardo Sovereign, Dustin Moskovitz, Andrew Krejcik ဆိုတဲ့ကောင်လေးတွေရဲ့ငယ်ဘဝမှာသင်ကြားခဲ့တဲ့အကြောင်းတွေကိုကြည့်လိုက်ပါ။ငွေကြေးချမ်းသာသူတွေတက်နိုင်တဲ့ private school တွေဟိုတက်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအကြောင်းတွေကိုကြည့်လိုက်မယ်ဆိုရင်ဘာသာရေးဖွဲ့စည်းတွေထောက်လိုင်းရေးတွေကဥဆောင်တီထောင်ထားတဲ့အကြောင်းတွေဖြစ်နေတာကိုတွေ့ရပါတယ်။မူလာန်းချောင်းအလဲရန်းချောင်းတွေဟာတစ်နှစ်ကိုအနည်းဆုံးဒေါ်လာ6000အထက်မှာရှိကြပါတယ်။ဒါကြောင့်လဲဒီကောင်လေးတွေဟာ73နှစ်သားလောက်မှာကတည်းကကိုပိုင်ကွန်ပျူတာပရိုဂရမ်တွေရေးတာနေပါပြီ။ Harvard တက်ကူကိုရောက်ကြတယ်ဆိုတာလဲအကြောင်းမဲ့မဟုတ်ပါဘူး။ပညာရေးကလည်းထူးကျွန်းတယ်လို့အဆက်အသွယ်တွေကလည်းကောင်းပါတယ်။ဒါ့အပြင်သူတို့မှာတူညီတဲ့ဇာလန်းတွေလည်းရှိနေပါတယ်။ဥပမာ Facebook အောင်မြင်လာတော့အမေရိကန်နိုင်ငံသားအဖြစ်မှစွန့်လွတ်ပြစ်လိုက်တယ်။အခွန်မဆောင်ရင်ဘူးဆိုတဲ့ဇာလန်းတွေဇလန်းတွေတူနေတာကလည်းစဉ်းစားစရာဖြစ်နေပါတယ်။နောက်ထပ်နိုင်ငံတစ်ခုမှာရွှေပြောင်းနေထိုင်ပြီးသူတို့ရဲ့ထောက်လိုင်းရေးကွန်ရက်တွေကိုချက်ထွင်အလုပ်လုပ်ခြင်းလို့ဖြစ်တယ်လို့ဝေဖန်နေသူတွေကလည်းရှိနေပါတယ်။သူပြောခဲ့တယ်လို့ပါပဲ။အောင်မြင်သူတွေရဲ့ဇလန်းတွေကိုကြည်ကျင်အဖြစ်လူတယောက်ဉာဏ်ရည်ထက်မြက်တယ်ဆိုတာများသောအားဖြင့်တော့ပါရမီတစ်ခုတည်းနဲ့မရပါဘူး။ပါရမီကိုဖြည့်ဆည်းပေးရမယ့်သူတွေရေကန်မြေကန်တွေလိုပါတယ်။ဘုရားရှင်ဗုဒ္ဓတော်မှာတရမင်းသားဘုရားမှာပညာတွေပြည့်စုံအောင်သင်တယ်။သူသိကျင်တဲ့အရာတွေကိုရှင်းရှင်းလင်းလင်းသိကျင်လို့ခီးထွက်ခဲ့ရတယ်။လူဘဝကြီးကိုစဉ်းစားစဉ်းကျင်တယ်။ပညာခန်းမရှိဘဲနဲ့ဉာဏ်လင်းကအလိုလိုမပွင့်ပါဘူး။ဒါကြောင့်လဲစာသင်ကျောင်းတွေမလိုပါဘူးကွာဆိုတဲ့ယူပေါ်ပေါ်အတွေးခေါ်တွေမလုပ်မိဖို့လိုပါတယ်။ကျွန်တော်တို့ကလည်းတော်လန်ရေးသည်ပရင်းကားမှန်များကိုရိုက်ခွဲရဝင်လာလေတော့သည်။ဘာညာဆိုတဲ့စာသားတွေကိုရော့စာသင်ကမ်းတွေကိုကြောခိုင်းနေကြပူပါတယ်။ဘဝကျမ်းတွေကိုဖြတ်လိုက်တဲ့အခါကျမှငွေဓာတ်မှမဟုတ်ပညာနှစ်ခုတည်းကတစ်ခုခုတော့ရှိရပါပဲနှစ်ခုလုံးရှိရင်တော့ပို့ပြီးကောင်းတယ်ဆိုတာကိုပို့လို့သဘောပေါက်လာခဲ့ပါတယ်စနစ်တကျသင်ပေးတယ်သူရှိရင်ကို့အတွက်အလင်းတကားကိုမြန်မြန်ဖွင့်လို့ရပါတယ်တော်ရရှိမှာခင်ဗျာအပြောင်းလဲမြန်ဆန်တဲ့ခေတ်တစ်ခုကိုဖြတ်တဲ့အခါတိုင်းကျွန်တော်တို့ဟာကိုစည်းနေတဲ့မြင်အထီလားအမလားဆိုတာကိုကြွက်ကြွက်ပြပြသိဖို့လိုပါတယ်ကွန်ပျူတာကိုရောင်းတယ်တစ်ဖက်မှာတော့ virus တွေလွတ်တယ်တစ်ဖက်ကလူတွေမှာတော့ကွန်ပျူတာလဲဝယ်ရ virus တတ်မဲ့အရာတွေကိုလဲဝယ်ရဆိုတဲ့လိုမျိုးဖြစ်နေပါတယ်ဆေးလဲရောင်းတယ်ယောဂါပိုးလဲဖြန့်ပြူးတယ်ဆိုတဲ့လှည့်စားမှုတွေကိုရင်ဆိုင်နေရပါတယ်ဒီလိုဖြစ်ပျက်တွေဟာနိပညာနယ်ပယ်ထဲမှာသမကနိုင်ငံရေးကစားပွဲတန်တမာရေးနယ်ပယ်ထဲကကောလာဟာလာတိုက်ပွဲတွေ Facebook စာမျက်နှာတွေပေါ်ကအဖွာအတွန်းအကြောင်းအရာတွေတက်ထိတွေ့လာရပါတယ် ဒီလိုမျိုးຢာတွေကိုရင်ဆိုင်မှုအတွက်ကျွန်တော်တို့ဟာနည်းပညာထောင်ချောက်တွေနဲ့ကြာဆုံးမသွားဖို့လိုပါတယ်။ဒါကြောင့်လဲရေကန်မြေကန်ကောင်းတဲ့နေရာတွေကိုဖန်တီးကြမယ်။လူငယ်တွေကိုပြုစုပျိုးထောင်မဲ့အမြင့်ကျယ်တဲ့လူကြီးတွေလိုအပ်နေစေဖြစ်ပါတယ်။သောတာရှင်မြမပြည်သူတွေလည်းအောင်မြင်တဲ့လူဖွဲ့စည်းကိုစနစ်ကျတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ။